Welcome to the Voice of America in Burmese.
Mingala nya ni khe ma shin. American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်နိုဝင်ဘာလ29ရက်တနင်္လာနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းတိုမီတာ7925ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနင်္ဂလာပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုမတ်ဤတန်စင်နဲ့အတူတင်ပြပေးမှာပါပုံရဟန်းမင်းကြီး Francis ဒီကနေ့နေ့လယ်ပိုင်းကရန်ကုန်မြို့ကိုရောက်ရှိလာတာမှာတောင်းနဲ့ချီတဲ့လူတွေကချူစွန်းလို့ဆက်ခဲ့ကြပါတယ်ဘင်္ဂလားဒေ့ရှ်သမ္မတအဒူဟာမစ်ဟာမြန်မာနိုင်ငံဘက်ကထွက်ပြေးလာသူတွေနေထိုင်တဲ့ဘလူးခါလီဒုက္ခသည်စခန်းကိုမနေ့ကသွားရောက်ခဲ့ပါတယ်ယေမန်နိုင်ငံဟာကလေးတငယ်တွေအတွက်နေထိုင်ဖို့မသင့်တဲ့အဆူအဆုံနိုင်ငံတွေထဲမှာပါဝင်နေလို့အရှေ့လေပိုင်းကြီးက UNICEF အကြီးအကဲတူကပြောကြားလိုက်ပါတယ်ဒီလိုထိုင်တဲ့အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပါရှင်ချစ်ချင်းမြတ်တာနဲ့ညီညာချင်းဆိုတဲ့သတင်းစကားနဲ့အတူပိုယဟန်မင်းကြီး Francis ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာတဲ့သတင်းမှကြားဖို့ရှိတာကတော့
ဒီကတော့ကျမတို့ကချင်ပြည်နယ်မှာတော့ညီချိုင်းရေပေါ့နော်အဲ့တော့ပေါ့အဓိကဘယ်လိုပြောမလဲဒီချစ်ချင်းမြတ်တာနဲ့ညီချိုင်းရေပေါ့နော်ဒါအကုန်လုံးကျမတို့ကချင်ဒီမျိုးတွေတော်တော်များတယ်ဒီတော့ကောင်းကြီးခံစားချင်တာပေါ့နော်
ပေါ်ရန်မင်းကြီးကိုကြိုဆိုဖို့ကချင်ပြည်နယ်ဟိုပင်မြို့ကနေလာသူတူပြောတော်ရပါရှင်အပြည့်စုံကတော့မကြခင်ကြားကြမှာပါကြအပြင်တရုတ်အစိုးရရဲ့ဖိတ်ကြားချက်အရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာမကြခင်မှာပီကင်းမြို့ကိုချစ်ကြည်ရဲ့ခေစဉ်တော်ရဖို့ရှိနေတဲ့တဲ့နဲ့ရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့ကြားတိလအစမိုင်းကနေဒီကနေ့ထိရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဒေသတွေမှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတဲ့အကြောင်းတွေကိုကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးသတင်းတွေကိုကိုအောင်နဲ့မအီတန်တင်တို့ကပြောပြပေးကြပါအောင်ရှင်
ပေါ်ရဟမင်းကြီးဖရန်စစ်ဒီကနေ့နေ့လယ်ပိုင်းကရန်ကုန်မြို့ကိုရောက်ရှိလာတာမှာလူထုကချူစွန်းနှုတ်ဆက်ခဲ့ကြပါတယ်။လေးရကြာခီးစဉ်ဖြစ်မြန်မာနိုင်ငံကိုရောက်လာတဲ့ပေါ်ရဟမင်းကြီးကိုလေးစိတ်နဲ့ပေါ်ရဟမင်းကြီးတက်ကုန်မဲ့ရန်ကုန်ကမ်းကျုံဆရာတော်ကြီးလည်းဖြစ်ကာဒီနယ်ယဟန်အမတ်လည်းဖြစ်တဲ့ချားလ်စ်မောင်ဘိုရဲ့တင်ပြူလန်းကနေရင်စီသွားရလမ်းတစ်လျှောက်မှာတိုင်းအနာဝစ်စုံတွေဝစ်ဆင်ထားကြသူတွေအထူးအမုတ်တွေမြန်မာနဲ့ဒီအဖြူနဲ့ဝါယံဗာတီကန်အလံငယ်လေးတွေဝေယံပြီးတော့တောင်းနဲ့ချီတဲ့လူတွေကကြိုဆိုခဲ့ကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေမွတ်စလင်တိုင်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားခဲ့ကြပြီးတော့လူသားချင်းစာနာစရာဖြစ်ရဲ့ကြီးတစ်ခုအဖြစ်နိုင်ငံတကာကဖော်ပြပြောဆိုနေကြချိန်မှာပေါ်ရဟန်းမင်းကြီးဖရန်စစ်မြန်မာနိုင်ငံကိုရောက်လာတာပါ။ဒီခီးစဉ်အတွင်းမြန်မာလူမှုအတိုင်းဝိုင်းမှာလက်မခံတဲ့ဒီရိုဟင်ဂျာဆိုတဲ့ဇာတ်ရက်ကိုအသုံးမပြုဖို့ရန်ကုန်မြို့ဒီကက်သလစ်အတိုင်းဝိုင်းကပေါ်ရဟန်းမင်းကြီးကိုတိုက်တွန်းထားပါတယ်။ပေါ်ရဟမင်းကြီးဟာဒုက္ခရောက်နေသူတွေလူနည်းစုတွေလူတိုင်းဝိုင်းကကြင်ခံထားသူတွေကိုစာနာတနာလေးရှိပြီးသူတို့အရေးအတွက်ထုတ်ဖော်ပြောလို့ရှိပါတယ်။ Peace and Love ငြိမ်းချမ်းမှုနဲ့ချစ်ချင်းမြတ်တာဆိုတဲ့သတင်းစကားနဲ့အတူမြန်မာနိုင်ငံကိုရောက်လာတဲ့ပေါ်ရဟမင်းကြီး Francis ဟာမြန်မာအယတားကောင်းဆောင်တွေစစ်ဘက်ကတာဝန်ရှိသူတွေအပြင်လူလူနဲ့လည်းတွေ့ဆုံမှုစီစဉ်ထားပါတယ်။မြန်မာနိုင်ငံမှာကက်သလစ်သာသနာထွန်းကားခဲ့တဲ့နှစ်ပေါင်း900အတွင်းပေါ်ရဟမင်းကြီးတပါးမြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့ခီးစဉ်ဖြစ်ပေါ်ရဟမင်းကြီး Francis မြန်မာနိုင်ငံကိုရောက်လာတာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေမကြခင်မှာသူတို့နေရက်ကိုဘေးကင်းကင်းနဲ့ပြန်လာမယ်လို့မျှော်လင့်တဲ့အကြောင်းတင်းတွင်နေက Causes ဘဇာခရိုင်ဘလူခါလီဒုက္ခသည်စခန်းကိုသွားရောက်တဲ့ Bangladesh သမ္မတ Abdul Hamid ကပြောဆိုလိုက်ပါတယ
်ဆိုရမလို့နော်ဒီပေမွနီအတားအလုထနာဒုံဟောဘဲ
ဒါလည်းအတားအစားစစ်ကနေမှနေထိုင်သူတွေဟာသူတစ်ပါးကိုထိခိုက်အောင်တိုက်ခိုက်မဲ့သူတွေမဟုတ်ပါဘူးမြန်မာနိုင်ငံနဲ့သဘောတူညီချက်ရဖို့အချိန်ရအောင်မှဖြစ်ပေမဲ့အကောင်းမြင်မျှော်လင့်ပါတယ်အချိန်တွေကတဖြည်းဖြည်းနဲ့တိုးတက်မှုရှိလာသလိုနိုင်ငံတကာဖိအားတွေလည်းတိုးလာနေတဲ့အကြောင်းအကောင်းမြင်မျှော်လင့်တဲ့အကြောင်းသမ္မတအဗ်ဒူဟာမစ်ကပြောသွားတာပါရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်သွားကြတဲ့ဒုက္ခသည်တွေပြန်လာနိုင်ရေးအစီအမံတွေနဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားနိုဝင်ဘာလ23ရက်နေ့ကသဘောတူလက်မှတ်ထိုးခဲ့ကြပါတယ်1992ခုနှစ်သဘောတူညီချက်နဲ့အညီနေရဲစွန့်ခွာသွားသူတွေကိုစနစ်တကျစီစစ်လက်ခံတဲ့နေရာမှာလိုက်လာဆောင်ရွက်ရမယ့်အထွေထွေမူပေါင်းတွေမူဝါဒရေးရာအစီအမံတွေကိုလက်မှတ်ထိုးခဲ့ကြတာဖြစ်ပါတယ်။ပြန်ရောက်လာမယ့်ဒုက္ခသည်တွေကိုနေရာအတိအကျအခြေချနိုင်အောင်ပြင်ဆင်ပြီးတော့သက်တည်ကစီစစ်ရေးကတ်တွေထုတ်ပေးဖို့မြန်မာနိုင်ငံဘက်ကသဘောတူထားတဲ့အကြောင်းရိုက်တာသတင်းမှရေးပေမဲ့လည်းအသေးစိတ်ချက်လက်တွေကိုတော့နှစ်ဖက်စလုံးကထုတ်ပြန်ကြေညာတာမရှိသေးပါဘူး။
ပါကစ္စတန်နိုင်ငံမှာအစ္စလာမစ်အဖွဲ့တွေရဲ့သုံးဘက်ကြားကန့်ကွက်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ပြည်အောင်စုအစိုးရတရားရေးဝန်ကြီးယာရုကနေနှုတ်ထွက်လိုက်ပါတယ်ဆန္ဒပြပွဲတွေအကြောင်းမြို့တော်အစ္စလာမဘတ်နဲ့တခြားမြို့တွေကိုဆက်သွယ်တဲ့လမ်းမကြီးတွေပိတ်ဆို့ကုန်ခဲ့ပါတယ်စနေနေ့တုန်းကတော့နေရာနဲ့မှာအုပ်စုလိုက်ဆန္ဒပြကြတဲ့လူအုပ်ကြီးကိုရဲတပ်ဖွဲ့ကဖြိုခွင်းမှုကျူးစားခဲ့တဲ့အချိန်မှာအကြမ်းဖက်တဲ့အခြေအနေထိရောက်သွားပြီးလုံခြုံရေးတပ်ဖွဲ့ဝင်တရားကျော်နဲ့ဆန္ဒပြသူဒါဇင်ပေါင်းများစွာထိခိုက်ဒဏ်ရာရခဲ့ကြပါတယ်ရွေးကောက်ပွဲကျန်းသစ္စာကျင်းဆိုချက်တစ်ခုကိုအနည်းငယ်ပြင်ဆင်ဖို့လှုံ့ဆော်ခဲ့တာကြောင့်ဒါဟာသူတို့ရဲ့ဘာသာရေးယုံကြည်မှုကို သေးသေးအောင်လုပ်တာဆိုပြီးဘာသာပေါင်းစုံကုစားပြုနိုင်ငံရေးပါတီတွေကတရားရေးဝန်ကြီးဇာဟစ်ဟာမစ်နှုတ်ထွက်ဖို့တောင်းဆိုခဲ့တာပါအစိုးရဘက်ကတော့ပြင်ဆင်ချက်ကိုရုံးစည်းတရားမှာရင်းဖော်ပြခဲ့တာလို့အကြောင်းပြပြီးနောက်ပိုင်းပြင်ပြင်ခဲ့ပါတယ်စနပြပွဲတွေကြောင့်မျိုးရင်းသူနာပြုရင်တွေအချိန်မီစေရင်ကိုမရောက်နိုင်တဲ့အထိလမ်းတွေပိတ်ဆို့ခဲ့ပြီးခလင်းရဲတူအပါဝင်လူနှစ်ဦးထက်မနည်းသေဆုံးခဲ့ပါတယ်။လာဟိုနဲ့ကရာချီမြို့တွေအပါဝင်တခြားမြို့ကြီးတွေကိုလည်းစနပြပွဲတွေကူးဆက်သွားခဲ့ပါတယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံပါလီကျွန်းကအမြင့်ဆုံးမီးတောင်အာဂွန်းကနေလှုပ်ရှားမှုတွေရှိလာပြီးတော့မီးခိုးနဲ့ပြားတွေလည်းထွက်နေတာကြောင့်ပါလီကျွန်းကိုလာရောက်လည်ပတ်သူတွေအတွက်တာဝန်ရှိသူတွေကမီးတောင်အန္တရာယ်သတိပေးချက်ကိုအဆင့်ထက်တိုးလိုက်ပါတယ်။မီးတောင်ချော်တွေကြောင့်မြေပြိုမှုမီးတောင်ကအပျက်စီးတဲ့ရေတွေကြောင့်တောင်ဆောင်တစ်လျှောက်ရွှန့်စီးကြောင်းကြီးဖြစ်နေပါတယ်။လှုပ်ရှားမှုတွေရှိနေတဲ့မီးတောင်တစ်ဝိုက်ကိုအန္တရာယ်ဆုံးအဖြစ်နဲ့တောင်ရှိသူတွေက10ကီလိုမီတာအထိတိုးချဲ့သတ်မှတ်ထားပြီးတော့မီးတောင်သားမှာနေတဲ့လူပေါင်း3000လောက်ထိဘေးကင်းရာကိုရွှေ့ပြောင်းနိုင်ဖို့အတွက်ပြင်ဆင်နေကြပါတယ်။မီးတောင်ကနေထွက်တဲ့ချော်ရည်နဲ့အေးပျော်နေတဲ့ကြောက်ခဲတွေကတောင်ဆောင်တစ်လျှောက်ရှန်ကျလာနိုင်တယ်လို့အမျိုးသားသဘာဝဘေးရန်ရဲ့ကာကွယ်ရေးအေဂျင်စီကဆူတိုပိုပူနိုနူဂိုဟိုကဒေသခံတွေကိုတတိပေးထားပါတယ်မီးတောင်ကပေါက်ကွဲမှုတွေကိုမိုင်ဝေးကြီးကနေတောင်ကြားရပြီးတော့မီးတောင်ထက်ကမီးညွန့်တွေကိုလည်းတွေ့နိုင်ပါတယ်။သတိပေးချက်အစ်စ်မြင့်တဲ့အတွက်ပါလီကျွန်းလေစိတ်ကိုတင်းလာတဲ့အစောပိုင်းကလေးကပိတ်လိုက်ရပြီးတော့လေချောင်း445လိုင်းဖြတ်သိမ်းလိုက်ရတာကြောင့်ခီးတဲ့9900ရဲ့ခီးစဉ်တွေပြတ်ခဲ့ရပါတယ်။ပါလီကျွန်းကနေပြန်လို့မရပဲဖြစ်နေတဲ့ခီးသွားတချို့ကတော့ရောက်တုံးရောက်ခိုင်ဒီမီးတောင်ပေါက်တာကိုကြည့်ဖို့လေးလာရေးစခန်းကိုသွားကြတဲ့အကြောင်းရိုက်တာတင်းကဖော်ပြထားပါတယ်။ဒီမီးတောင်ဟာဆိုရင်ပြီးခဲ့အင်္ဂါနေ့ကစပြီးတော့လှုပ်ရှားမှုတွေရှိလာခဲ့တာဖြစ်ပြီးတော့မီးခိုးပြားတွေတင်ကိုးတွေထွက်နေတာဖြစ်ပါတယ်။1963ခုနှစ်တုန်းကဒီမီးတောင်ပေါက်ကွဲခဲ့ပြီးတော့လူတစ်ထောင်နီးပါးသေဆုံးခဲ့ရပါတယ်။ဆူမာထရာကျွန်းကစီနဘုံမီးတောင်ကိုလည်းစီယံပေါ်မီးတောင်ကိုလည်း2013ခုနှစ်ခရဲကမီးတောင်ရှင်ဖြစ်တက်မှတ်ထားပြီးတော့စောင့်ကြည့်ရမယ်ပောက်ကွဲနိုင်တဲ့မီးတောင်ဆင်းမှာထည့်သွင်းထားပါတယ
်ဗျူရီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တင်လာနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်။အီဂျစ်နိုင်ငံဆိုင်နိုင်ဒေသကဒီပလီတစ်ခုမှာဝိပုစုတောင်းနေသူတွေကိုအကြမ်းဖက်သမားတွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးလူပေါင်း305ဦးသေဆုံးတယ်လို့128ဦးဒဏ်ရာရခဲ့တာကြောင့်ဝန်ထဲပူဆွေးနေကြပေမဲ့လည်းနှစ်စဉ်ကျင်းပမယ့်ဖြစ်တဲ့တမန်တော်မိုဟာမက်ရဲ့မွေးနေ့ပွဲတော်ကိုစီစဉ်ထားတဲ့အတိုင်းကျင်းပသွားမယ်လို့ဆူဖီမွတ်စလင်တွေကပြောကြားလိုက်ပါတယ်။တောက်ကြောင်လေးကတိုက်ခိုက်မှုနဲ့ပတ်သက်လို့ဘသူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောကြခဲ့တာမျိုးမရှိသေးပေမဲ့အဲ့ဒီဒီဆူဖီမွတ်စလင်တွေဟာအယ်ရာဒါပလီမာဝိပုရာကြောင့်အခုလိုတိုက်ခိုက်ခံရတာဖြစ်တယ်လို့အီဂျစ်လူထုကယုံကြည်နေကြတာပါဆူဖီမွတ်စလင်တွေဟာအစ္စလမ်ဘာသာအတွင်းလျှော့ဝှက်ဂိုင်းဖြစ်ရှုမြင်ခံရသူတွေဖြစ်ပြီး IS သွေးကြွတွေကလည်းဒိဋ္ဌိတွေအဖြစ်ရှုမြင်ထားတာပါလာမယ့်တောက်ကြောင်လေးမှာတမန်တော်မိုဟာမက်ရဲ့မွေးနေ့ကိုမြို့တော်ကိုင်ရိုကအယ်ဟော့ဆန်ပလီကြီးအပါဝင်နိုင်ငံတော်ဝန်မှကျင်းပသွားမှာဖြစ်တယ်လို့ဆူဖီမွတ်စလင်တွေကပြောပါတယ်။ဘာသာရေးဆရာတဦးကဒီစတင်တရားဟောကနေ့မှာတိုက်ခိုက်တပ်ဖြတ်ခံခဲ့ရသူတွေအတွက်300ကျော်ဝန်ထဲပူဆေးခြင်းအထိမ်းအမှတ်ကျင်းပဖို့အီဂျစ်သမ္မတအဗ်ဒယ်ဖတာ LCC ကညွှန်ကြားထားပြီးအဲ့ဒီအကြမ်းဖက်သမားတွေကိုပြင်းပြင်းထန်ထန်လက်တုံ့ပြန်တိုက်ခိုက်သွားမယ်လို့ပြောပါတယ်။ခမန်းကြီးလူ900လောက်ဝိပုစုတောင်းနေချိန်မှာအကြမ်းဖက်သမား30လောက်ဟာတနက်တွေလက်ပစ်ဘုံတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့အဲ့လိုတိုက်ခိုက်ခံရသူတွေကိုကယ်တင်ဖို့လူနာတင်ကားနဲ့ရောက်လာတဲ့ကယ်ဆယ်ရေးသမားတွေကိုဗလီကထွက်ခွာချိန်မှာအကြမ်းဖက်သမားတွေကပစ်ခတ်သွားပါသေးတယ်ခင်ဗျာ
ကျူးဘားနိုင်ငံကိုကက်စထရိုမီတာစုဝင်တွေကပဲအစဉ်ဆက်အုပ်ချုပ်လာခဲ့မှုကိုရပ်နိုင်ဖို့အတွက်ပြည်내ရက်ွက်အုပ်ချုပ်ရေးမှုတွေကိုရွေးချယ်မဲ့ရွေးကောက်ပွဲအတွက်မဲဆန္ဒရှင်ထောင်နဲ့ချီနဲ့အတူလက်ရှိကျူးဘားသမ္မတရာအိုကက်စထရိုကတနင်္လာနေ့လုံကမဲပေးခဲ့ပါတယ်ကျူဘားခေါင်းဆောင်ဖီဒယ်ကက်စထရိုတည်ဆုံးတဲ့တနည်းပြအခမ်းအနားပြီးနောက်တရက်မှာပဲကွန်မြူနတီပါတီတည်ကျက်တဲ့ရွေးကောက်ပွဲကျင်းပတာပါဒီရွေးကောက်ပွဲကကောင်စီနေရာ15500မှာအတိုက်ခံကိုယ်စားလှယ်လောင်းတွေမပါဝင်ပေမဲ့လည်းမဲဆန္ဒရှင်တွေအနေနဲ့အနီးအနားပြည်နယ်ရက်ွက်တွေမှာစီးရင်ပေးထားတဲ့ဝင်ရွေးခံမဲ့အုပ်ချုပ်ရေးမှု3000တဲကနေရွေးချယ်နိုင်ကြပါသေးတယ်။ဒီအုပ်ချုပ်ရေးမှုတွေရွေးချယ်တဲ့ရွေးကောက်ပွဲဟာကျူးဘားပြည်သူတွေတိုက်ရိုက်မဲပေးရွေးကောက်တင်မြှောက်နိုင်တဲ့တခုတည်းသောရွေးကောက်ပွဲလည်းဖြစ်ပါတယ်။နောက်ပိုင်းမှာတော့ရာဒူးပူကြီးရဲ့အစိုးရနေရာတွေအတွက်ပြည်သူတွေရွေးချယ်နိုင်မဲ့လမ်းစာလည်းဖြစ်ပါတယ်။ရာအူကက်စထိုကသူ့ရဲ့9နှစ်ကြာသမရတတန်းနှစ်ခါပြန်ပြီးတာဝန်ယူပြီးသမရရာဒူးကလည်းဆင်းပေးမဲ့အကြောင်းပြောထားပြီးတော့ဖေဗရူလာမှာကျင်းပမဲ့ပြည်နယ်နဲ့တနိုင်ငံလုံးဆိုင်ရာရွေးကောက်ပွဲမှာတော့ရာအူကက်စထရိုနီယာကိုဆက်ခံမဲ့သမရကိုရွေးကြမှာပါကျူဘာဒေါ်လာရေးကိုဖီဒယ်ကက်စထရိုဦးဆောင်ခဲ့တဲ့1959ခုနှစ်ကစပြီးတော့ကက်စထရိုညီကိုတွေကပဲအစိုးရကိုဦးဆောင်ခဲ့ရလည်းဖြစ်ပါတယ်
ယမန်နိုင်ငံဟာကလေးသင်ငယ်တွေအတွက်နေထိုင်မှုမတင်တဲ့အဆိုးရွားဆုံးနိုင်ငံတွေထဲမှာပါဝင်ပြီးပြည်ပခောက်တွေအတွင်းမှာပါဝင်တဲ့အဖွဲ့တွေအနေနဲ့လူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်ရေးခွင့်ပြုပေးဖို့အရှေ့အလယ်ပိုင်းကြီးက UNICEF ညွှန်ကြားမှုကတိုက်တွန်းလိုက်ပါတယ်။ UNICEF အနေနဲ့ကာကွယ်ဆေးနှစ်တန်းလောက်စံနာလီစိတ်ကိုစနေနေ့ကပို့ဆောင်ပေးနိုင်ခဲ့ပေမယ့်လေဒီဒီချိန်နည်းနဲ့တော့ရက်တော်မသွားသေးဘူးလို့ဂျော်ဒန်နိုင်ငံအာမန်မြို့မှာ Mr. Garrett Capellari ကဒီသတင်းတောက်တွေကိုတနင်္ဂနွေနေ့မှာပြောပါရယ်ဒုက္ခသည်တွေအတွက်နောက်ထပ်အထောက်ပံ့ပစ္စည်းတွေပေးပို့ဖို့လိုနေပြီးရေစားစားတောက်ရည်တန့်ဆေးပြားနဲ့ဝမ်ပြေဝမ်ရှော့ကာလာဝမ်ယောဂအတွက်ကုသဆေးဝါးတွေတင်ဆောင်ထားတဲ့တင်မောတွေဟိုတိုက်တာမျိုးစိတ်ကန်းကိုတက်ရောက်နေပြီလို့လဲကက်ပလာရီကပြောပါတယ်။ယေမန်နိုင်ငံကကလင်းငယ်70တန်းကျော်ဟာအခုညီရဲအကြီးကျယ်လိုအပ်နေပြီးဒီအရေးအတွက်ဟာယေမန်နိုင်ငံရဲ့ကလင်းငယ်အာလုံးနီးပါးအရေးအတွက်ဖြစ်တယ်လို့လဲဆိုရတယ်။ဒါစီကာဝဲလို့ရတဲ့ဒီယောဂါတွေဖြစ်ပေမဲ့လည်း10မိနစ်တိုင်းမှာကလင်းငယ်တယောက်ဆုံးမနေတာကြောင့်ဒီစစ်ပွဲဟာကလင်းငယ်တွေအပေါ်ချီလို့နေစစ်ပွဲဖြစ်တယ်လို့ Mr. Capellari ကပြောပြီးတော့ပြည်ပခါမှာပါဝင်တဲ့အုပ်စုတွေအနေနဲ့တာဝန်သိသိဆောင်ရွက်ကြဖို့သူကတိုက်တွန်းပါတယ်
ဘက်ကပြာစု Las Vegas မြို့မှာမနစ်တင်းနေနေတော့ကကျင်းပါတဲ့2018ခုနှစ်မေစကြဝလာပြိုင်ပွဲအတွင်းမှာတောင်အာဖရိကကိုကူစားပြုတဲ့အသက်22နှစ်အရွယ်ဒီမီလီချ်နယ်ပီတာစ်ကမေစကြဝလာသရဖူစခုရရှိသွားပါတယ်။ဒီသရဖူနဲ့တခြားစုတွေကိုရရှိမဲ့ကာလအတွင်းနယ်ပီတာစ်ဟာနယူးယောက်မြို့မှာရှိတဲ့အစင်းမြင့်စိတ်ခံတိုက်ခန်းတစ်ခုမှာနေထိုင်ခွင့်လည်းရမှာဖြစ်ပါတယ်ရှင
်။တင်လာနေညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုကွန်အောင်နဲ့မအီတန်စင်တို့ကပြောပြပေးခဲ့တာပါ POA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.poanews.com မှာတွင်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့တင်ဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ချစ်ချင်းမြတ်တာနဲ့ငြိမ်းချမ်းခြင်းဆိုတဲ့သတင်းစကားနဲ့တူပိုယဟန်မင်းကြီး Francis Deakin မြန်မာနိုင်ငံကိုရောက်ရှိလာပါပြီ။ရန်ကုန်လေးစိတ်ကနေပိုယဟန်မင်းကြီးတဲခိုရနေရာအထိရန်ကုန်မြို့လမ်းတစ်လျှောက်မှာအနေနဲ့အရရကရောက်နေကြတဲ့ကက်သလစ်ဘာသာဝင်အမျိုးများဆောင်ကျုံနှုတ်ဆက်ခဲ့ကြပါရယ်။ပိုယဟန်မင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်စတင်တဲ့ပထမနေ့ခီးစဉ်အကြောင်းကိုရန်ကုန်မြို့ကနေမဆုမြမွန်ကဆက်ပြီးတင်ပြပါမယ်ရှင်။
မြန်မာနိုင်ငံမှာကက်သလစ်သာသနာထွန်းကားတဲ့နှစ်ပေါင်း900အတွင်းပေါ်ယဟန်မင်းကြီးတပါးမြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့ခီးစဉ်အဖြစ်ပေါ်ယဟန်မင်းကြီး Francis မြန်မာနိုင်ငံကိုရောက်လာတာဖြစ်ပါတယ်။ကက်သလစ်ဘာသာဝင်တွေအတွက်အကြီးမြတ်ဆုံးဘာသာရေးခေါင်းဆောင်ကြီးလည်းဖြစ်ကမ္ဘာမှာလေးစားခံရတဲ့ခေါင်းဆောင်တစ်ယောက်လည်းဖြစ်တဲ့ပေါ်ယဟန်မင်းကြီး Francis မြန်မာနိုင်ငံကိုတကူးတကရောက်လာတဲ့အတွက်နိုင်ငံတော်ဝန်နေဆောင်ကပြည်သူတွေရန်ကုန်မြို့ကိုလာပြီးကြိုဆိုကြတာကိုတွေ့ရပါတယ်။ရန်ကုန်စံတော်ချိန်နေ့လယ်တနိုင်လောက်မှရောက်လာတဲ့ပေါ်ယဟန်မင်းကြီးကိုကြိုဆိုနိုင်ဖို့အတွက်ကက်သလစ်ဘာသာဝင်တွေဟာတနင်္လာနေ့အစောပိုင်းကစိတ်အားထက်သန်စွာနဲ့စောင့်နေခဲ့ကြတာပါရန်ကုန်လေစိတ်ကနေပေါ်ယဟန်မင်းကြီးတဲခုံမဲ့ရန်ကုန်ဂိုင်းချုပ်ဆရာတော်ကြီးလည်းဖြစ်ကာဒနယ်ရခိုင်အမတ်လည်းဖြစ်တဲ့ Charles Mambo ရဲ့တိမ်ပြူလန်းကနေအိမ်စီတွားရလမ်းတစ်လျှောက်နေရာ6နေရာမှာကက်သလစ်ဘာသာဝင်တွေစောင့်ကြိုနှုတ်ဆက်ကြပါတယ်ကက်သလစ်ဘာသာဝင်9သိန်းလောက်သာရှိတဲ့မြန်မာနိုင်ငံစီကိုပိုယဟန်မင်းကြီးတပါးလာရောက်တဲ့အတွက်ဘာသာဝင်တွေအင်မတန်မှဝမ်းသာနေကြသလိုပိုယဟန်မင်းကြီးကိုတွေ့ရဖို့ပိုယဟန်မင်းကြီးရဲ့တရားတွေကိုကြားရဖို့ဆိုတဲ့မျှော်လင့်ချက်တွေနဲ့နေဆောင်ကနေရန်ကုန်မှာရောက်နေကြတာပါအ
ဓိကတော့ကျွန်တော်တို့ကချင်ပြည်နယ်မှာတော့ညီချိုင်းပေါ့နော်အဲ့တော့ပေါ့အဓိကဘယ်လိုပြောမလဲဒီစစ်စစ်မြေတားနဲ့ညီချိုင်းပေါ့နော်ဒါအကုန်လုံးကျွန်တော်တို့ကချင်လူမျိုးတွေတော်တော်များတဲ့ဒီအတွက်ကောင်းကြီးခံစားချင်တာပေါ့နော်ဒါကိုအဓိကမျှော်လင့်တာပေါ့ဒီလိုလာရဲဆိုတာအဓိကဟိုကိုကလည်းဒီပုံရမင်းကြီးဆိုတာအဲတက်တက်မှာတစ်ခါပေါ့နော်ကျမတို့ကုံအဲတုံတုံတုံခဲအခွင့်အရေးပေါ့ဒီကောင်းအဲပုံရမင်းကြီးရဲ့မိသားပြားမှာပါဝင်ချင်တာပေါ့နော်ဒါဒီကောင်းကြီးမိင်္ဂလာခံချင်တယ်ပြီးတော့ကျမတို့ရဲ့ဒီဖျားပြီးရင်ပေါ့အဲကျမတို့ဘာသာမှာဆိုတာပုံရမင်းကြီးပေါ့နော်အဲ့လိုပေါ့အဲ့ဆိုဘာဖြစ်ပြောကျမတို့ဒါအတင်းတော်ရဲ့အကြီးကြီးလည်းဖြစ်တယ်ပေါ့နော်ကျမတို့ခရစ်ယာန်တွေကိုလို့ရဲ့ဟိုခရစ်ယာန်ဖောက်ကင်ဆန်လည်းမမောပေါ့နော်အဲ့လိုမျိုးကဒါကောင်းကြီးခံချင်တာပါအဓိက
ကချင်ပြည်နယ်ဟိုပင်မြို့ကလာသူဂရတ်ခွန်ကြီးဖြစ်ပါတယ်။ဗမော်မြို့ကလာတဲ့ကိုလွင်မိုးဦးကလည်းမြန်မာနိုင်ငံကကက်သလစ်ဘာသာဝင်တွေရဲ့အင်အားကိုပြားခွင့်ရတဲ့အတွက်ဂုဏ်ယူရဲလို့ဆိုပါတယ်
။သူကကမ္ဘာအသီးမပြည့်ခံရတဲ့ဒီလူတယောက်ဖြစ်တဲ့နော်ကျွန်တော်တို့အနေနဲ့လည်းဒီမြန်မာနိုင်ငံမှာဆိုရင်အခုတက်တက်မှာတစ်ခါပဲလာရောက်တွေ့ဆုံရတဲ့အတွက်ကျွန်တော်တို့အနေနဲ့ဒါအားတောင်ဂုဏ်ယူဝမ်းသာမိပါတယ်ဟုတ်ကဲ့ကျွန်တော်တို့ပြောမယ်ဆိုရင်တော့အခုကနိုင်ငံရေးနဲ့မငြိမ်းမချမ်းဖြစ်နေတဲ့အချိန်မှာကျွန်တော်တို့အခုလိုလာရောက်ပြီးရဲ့နော်အားပေးရဲ့ကျွန်တော်တို့အခုလိုဒီကက်သလစ်ဘာသာဝင်တွေဒီလောက်ကြီးရှိရဲ့ဒီမှာပေါ့သူအတွက်တိုးထိန်နေရှိရဲ့ဆိုတော့ကျွန်တော်တို့ပြခေါ်ပြီးပြတဲ့အနေနဲ့ကျွန်တော်အနေနဲ့မြင်တယ်အဲကျွန်တော်ဒါအားဂုဏ်ယူမိပါတယ်ကျွန်တော်ဟုတ်ကဲ့
တခါမြကြီးနာမျိုးကနေလာခဲ့တဲ့ Sister Cece Teresa ကလည်းခရစ်တော်ရဲ့ကိုယ်စလဲရောက်လာတဲ့အတွက်ပျော်ရွှင်ရတယ်လို့ပြောပါတယ်
။ဝမ်းသာတဲ့ဂုဏ်ယူတယ်၊ဘုရားကိုလည်းကျေးဇူးတင်တယ်။နောက်မှတကယ်ဂ ကျွန်တော်တို့ကက်သလစ်အသင်းတော်ရဲ့ရိုမန်ကက်သလစ်အသင်းတော်ရဲ့အဖေကြီးရောက်လာတယ်ဆိုတော့ဟိုစိတ်ထဲမှာရံပြော်ဘုရားသခင်ကိုတွေ့တယ်လို့ပဲပေါ့နော်ခင်ခရစ်တော်ရဲ့ကိုယ်စီလည်းရောက်လာတယ်ဆိုတော့ပြောတယ်ဒါကြောင့်မို့ဟိုညစ်နာနေတကူးတကလာခင်ချင်းဖြစ်ပါတယ်
ရန်ကုန်မြို့စမ်းကြောင်းမြို့နယ်မှာနေတဲ့ဒေါက်ခင်ညိုညိုကတော့ပိုယဟမ်းမင်းကြီးရဲ့ခီးစဉ်ကနေပို့ပြီးတော့မြန်မာနိုင်ငံငိမ့်ချမ်းလာဖို့မျှော်လင့်နေပါတယ
်အဓိကတော့သူကငိမ့်ချမ်းရဲ့ချစ်ချင်းမြတ်တာတွေလာတဲ့အတွက်ကြောင့်မလို့အားလုံးရဲ့ဘာသာပေါင်းစုံသဟဆာတာဖြစ်ပြီးဒီပမာပြည်မှာတိုးတက်ပြီးတယောက်နဲ့တယောက်ချစ်ချင်းနေနိုင်ကြလိမ့်မယ်လို့ကျမတို့မျှော်လင့်ပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းကနေအစ္စလမ်ဘာသာဝင်သိမ်းတဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားခဲ့ကြပြီးလူသားချင်းစာနာကြဖြစ်ရကြီးတစ်ခုအဖြစ်နိုင်ငံတကာကဖော်ပြပြောဆိုနေချိန်မှာပိုယဟမ်းမင်းကြီး Francis မြန်မာနိုင်ငံကိုရောက်လာတာဖြစ်ပါတယ်ဒုက္ခရောက်နေသူတွေလူနည်းစုတွေလူမှုအတိုင်းအဝိုင်းကနေကျဉ်ခံထားရသူတွေကိုပိုယဟမ်းမင်းကြီးစာနာတနာလေးရှိပြီးတော့သူတို့အရေးအတွက်ထုတ်ဖော်ပြောလို့ရှိပါတယ်ရိုဟင်ဂျာလို့သူတို့ကိုသူတို့ခေါ်ဆိုတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေအတွက်ဆူတောင်းပေးကြဖို့အတွက်လည်းပိုယဟမ်းမင်းကြီးတိုက်တွန်းခဲ့ပူပါတယ် Peace and Love ငြိမ်းချမ်းမှုနဲ့ချစ်ချင်းမြတ်တာဆိုတဲ့သတင်းစကားနဲ့အတူမြန်မာနိုင်ငံကိုရောက်လာတဲ့ပိုယဟမ်းမင်းကြီး Francis အနေနဲ့သမရဦးထင်ကျော်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တို့နဲ့နေပြည်တော်မှာနတ်ဖန်တွေ့ဆုံတဲ့အခါရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေကိုလည်းထည့်သွင်းဆွေးနွေးလိုက်မယ်လို့မျှော်လင့်ရပါတယ်။ပိုယဟမင်းကြီးရောက်လာတဲ့ပထမနေ့ဖြစ်တဲ့ဒီနေ့မှာပဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ရန်ကုန်ဂိုင်းချုပ်ဆရာတော်ကြီးရဲ့နေအိမ်မှာတွေ့ဆုံပါတယ်။တွေ့ဆုံချိန်မှာဘာတွေဆွေးနွေးသလဲဆိုတာအသေးစိတ်တော့မသိရသေးပါဘူး။ပိုယဟမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်မှာအထူးခြားဆုံးဖြစ်မှာကတော့နိုဝင်ဘာ29ရက်နေ့ကျရင်ရန်ကုန်ကြိုက်ကစံကွင်းမှာအများပြည်သူနဲ့အတူပိုယဟမင်းကြီးဥဆောင်ပြုလုပ်မဲ့ဝေဖြူဆူတောင်းပွဲဖြစ်ပါတယ်။အဲ့ဒီပွဲကိုလူပေါင်း3000ကျော်လာရောက်မယ်လို့ CBCM ကမျှော်လင့်ထားပါတယ်။နိုဝင်ဘာ30ရက်နေ့မြန်မာနိုင်ငံကမပြန်ခင်လေစိန့်မယ်ရီစကတိဒရမှာလူငယ်တွေနဲ့တွေ့ဆုံပြီးတော့ဆူတောင်းပွဲပြုလုပ်မှာဖြစ်ပါတယ်ရှင်။
ကတ်လီဘာသာဝင်တွေရဲ့ရေးသားကြည့်ရဲ့အလေးညာထားသူပိုယန်းမင်းကြီးမြန်မာနိုင်ငံကိုရောက်ရှိနေပါပြီ။ပိုယန်းမင်းကြီးတဦးအနေနဲ့မြန်မာနိုင်ငံကိုကြွားရောက်လာတာကပထမဆုံးအကြိမ်သမိုင်းဝင်ဖြစ်ရလို့ဆိုနိုင်ပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းနေတဲ့ရသားဆူရနဲ့ဗာတီကန်ကြားဆက်ဆံရေးနှွေးထွေးမှုပြရောက်ဖြစ်တယ်လို့ပဲမြန်မာနိုင်ငံတွင်ဘာသာပေါင်းစုံချစ်ကြည်ရေးညီညာရေးတွေအတွက်ထိရောက်တဲ့သတင်းစကားဖြစ်မယ်လို့လည်းယူဆမှုတွေကရှိပါတယ်။ပရော့ရှင်တွေရဲ့အမြင်ယူဆကိုလည်းသိလိုပါတယ်။ဒါကြောင့်မို့လို့ဒါမဲ့အင်ကာနေညဒဲရီလိုက်အစီအစဉ်မှာတော့ပိုယဟမင်းကြီးရဲ့ခီးစဉ်ဟာမြန်မာနိုင်ငံရဲ့ညီညာရေးနဲ့ဘာသာပေါင်းစုံချစ်ခင်တင်မြတ်မှုဖြစ်ဖို့ဘလောက်ထိအထောက်ပံ့ဖြစ်စေမလဲဆိုတာကိုဆွေးနွေးကြပါမယ်။ပအဝင်ဆွေးနွေးမိများလို့ရတဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပို့ပို့ထားမယ်ဆိုရင်ဒဲရီဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ယူဆမိကွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923829954ဖြစ်ပါတယ်။email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပအဝင်ဆွေးနွေးမိမန်းကြမယ်ဆိုတော့ရှင်းလင်းကိုကျေးဇူးပါတယ်ခင
်ဗျာ။မနေ့ဖြန်အင်္ဂါနေ့ည9:00တိုင်းလေးလိုင်းစီစဉ်မှာပအဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့ဒေါ်အောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်ကြောင်းသားဆင်ကြည့်အောင်ပါ။နိုင်ငံတော်အထိုင်ပင်ကပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာမချာမီရဲ့အတွင်မှာတရုတ်အစိုးရရဲ့ဖိတ်ကြားချက်အရပီကင်းမြို့ကိုချစ်ကြည်ရခီးတော်ရောက်ဖို့ရှိကြောင်းဒီကနေ့သတင်းထုတ်ပြန်ပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့တရုတ်ခီးစဉ်ပြီးမှချက်ချင်းဆိုသလိုနိုင်ငံတော်အထိုင်ပင်ကပုဂ္ဂိုလ်ရဲ့ခီးစဉ်ကိုထုတ်ပြန်လိုက်တဲ့အပေါ်နိုင်ငံရေးသုံးသပ်သူတွေကြားမှာအလေးထားမှုတွေမြင့်တက်စေခဲ့ပါတယ်။ဒီခီးစဉ်မှာအဓိကပါရီဆွေးနွေးပွဲရှိတယ်လို့ဆိုတာကို VOA မြန်မာပိုင်းရဲ့သတင်းထောက်ကုမိုးစောကအခုလိုတင်ပြထားပါတယ်။
ဟုတ်ကဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာတရုတ်အစိုးရရဲ့ဖိတ်ကြားချက်အရပီကင်းမြို့မှာကျင်းပမဲ့တရုတ်ကွန်မြူနစ်ပါတီနဲ့ပြည်ပနိုင်ငံရေးပါတီတွေအကြားအစိမ့်မြင့်ခေါင်းဆောင်တွေဆွေးနွေးပွဲကိုတက်ရောက်ဖို့နဲ့နိုင်ငံချစ်ကြည်ရေးမြင့်တင်ဖို့အတွက်အလုပ်သဘောချစ်ကြည်ရေးခီးကိုမကြာမီကာလမှာတွားရောက်မှာဖြစ်ကြောင်းဒီနေ့သတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီလ21ရက်နေ့ကလည်းတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဦးဆောင်တဲ့တက်မတော်ချစ်ကြည်ရေးကိုယ်စားလှယ်အဖွဲ့ဟာတရုတ်နိုင်ငံကိုတွားရောက်ခဲ့ပြီးတရုတ်နိုင်ငံတမရရှီကျင်းပင်နဲ့တွေ့ဆုံခဲ့သလိုတရုတ်ထိပ်သီးစစ်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံတရုတ်ပြည်ကိုတွားရောက်မဲ့ခီးစဉ်ကိုတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်မြန်မာနိုင်ငံကိုပြန်လည်ရောက်ရှိပြီးနောက်တရက်မှာထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးဗမာပြည်ကွန်မြူနစ်ပါတီရဲ့ပြောရေးဆိုခွင့်ရှိသူရဲဘော်ဖိုးတန်ချောင်းကအခုလိုသုံးသပ်ပြောဆိုပါတယ်
။ကျွန်တော်မြင်နေတာကတော့ဗျာသူတို့တရုတ်ပြည်ကဗမာပြည်ဒီကောင်းဆောင်ပိုင်းကိုအနားလည်ဆုံးလူပြောရမယ်လို့ထင်တယ်။ဗမာပြည်ရဲ့အခြေအနေပဲသူတို့အပြည့်ဆုံးပဲ။အဲ့ဒါအပြင်ဒီနေ့အခါကာလမှာသူတို့ရဲ့ဒီစ
ကျောင်းထဲတစ်ခုလမ်းညတစ်ကျောင်းဆိုတာအစီမံကိန်းရဲ့ပမာပြူလေးအင်္ဂလာအယူဆိုင်နေချင်းအဲ့လိုခါမှာသူတို့တိုက်ပြီးအတွက်လိုအပ်တဲ့ဟာတွေကိုအကောင်အထည်ဖော်နိုင်ဖို့အတွက်ပမာပြီးနဲ့ရင်းနှီးအောင်အတင်းတွန်းလုပ်နေရလို့ထင်တယ်။နိုင်ငံတော်အတိုင်းအမြန်ရဲ့ခီးစဉ်အတွင်းမှာကျောင်းနိုင်ငံဘက်ကဝမ်ရိုးဒ်ဝမ်ဘဲလ်ခေါ်ကစ်တဲ့ပူလာမစီမံကိန်းပြင်လက်ရှိမြန်မာအစိုးရပ
ဒီကောင်းဆောင်ပိုင်းကိုရေကာတာစီမံကိန်းနဲ့ပတ်သက်လို့ဆွေးနွေးပွဲရှိကြောင်းကိုသဘောဖိုးတန်ကြောင်းကအခုလိုဆက်ပြောပါတယ်။ညစုံကိစ္စနဲ့ပတ်သက်လို့တရုတ်ကတို့ရင်းနှီးနှုတ်နာထားတဲ့အားလည်းအများကြီး။အဲ့တော့သူတို့အဲ့ဒါကိုဗမာပြည်ဘက်ကရည်တိပြမဖြစ်မချင်းသူတို့အတင်းလာသမျှလူတိုက်တွန်းနေဦးမှာပဲလို့ကျွန်တော်တို့အဲ့ဒီဝက်ထင်တယ်။ဒီဝက်ထဲမှာတော့သူတို့ကျွန်တော်တရုတ်နေဆက်ရှ
ကမြေဆုံရေးနဲ့ပတ်သက်ပြီးဖြစ်လာနိုင်တဲ့အလားအလာကိုအခုလိုတုံ့တက်ပါတယ
်ကျွန်တော်တို့နိုင်ငံကလည်းရင်းမြစ်နံမှုတွေမဝင်တဲ့အထက်မှာအလက်စစ်တားအလုံးလောက်လောက်မရှိတာကအကြောင်းအချက်တစ်ခုဖြစ်တယ်အဲ့တော့ဒီပြဿနာကအရင်ဆိုရလက်ထက်မှာပြည်သူလူထုကဝိုင်းဝန်းဆန့်ကျင်ကြတယ်ဆိုတာမှအကြောင်းအချက်တစ်ချက်ကအရင်စစ်အစိုးရကိုပြည်သူလူထုကယုံကြည်မရှိဘူးဆိုဒီနိုင်ငံရဲ့တင်ရသာတကိုဒီဘောနဲ့ရောင်းလိုက်တယ်ဆိုတဲ့အမြင်လည်းရှိတာပေါ့အဲ့တော့ဒေါက်ဆန်းစုကြည်အနေနဲ့ဒီဟာကိုကျွန်တော်တို့စာချုပ်ကိုပြန်ပြီးတော့ပြင်ဆင်ပြီးတော့ဟိုချုပ်ဆိုတာပဲဖြစ်စေအကျိုးမြတ်ခွဲဝေမှုကိုပြန်ပြင်ဆင်တာပဲဖြစ်စေကိုယ်အတွက်လည်းအဆင်ပြေသူ့အတွက်လည်းအဆင်ပြေတဲ့ဟာမျိုးတစ်ခုခုတော့အပြောင်းလဲလုပ်ပြီးဆက်လုပ်လိမ့်မယ်လို့ကျွန်တော်အဲ့လိုသုံးသပ်မိပါတယ်
ဒီကနေ့ထုတ်တမရော်ပိုင်းမြောက်ရီသတင်းစာမှာတော့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကကျောင်းနိုင်ငံတမရာနဲ့တွေ့ဆုံစဉ်မှာ Three Gorge Dam မြစ်ချင်းသုံးွယ်ရေကာတာတည်ဆောက်မှုနဲ့ပတ်သက်ပြီးချီချူးပြောဆိုခဲ့တဲ့အချက်တွေကိုထည့်သွင်းဖော်ပြထားသလိုမြစ်ချင်းသုံးွယ်ရေကာတာဓာတ်ပုံတွေကိုပါဖော်ပြထားပါတယ်
ကိုမိုးစောတင်ပြတော်တာပါရှင် POA မြန်မာပိုင်းရဲ့တင်လာနေညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတစ်ဆက်တည်းရခိုင်နဲ့ချင်းပြည်နယ်ရင်းကတိုက်ပွဲသတင်းပဲဆက်ရအောင်ပါရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတိလဆောင်းပိုင်းကနေဒီကနေ့ထိရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဒေသတွေမှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတယ်လို့ဒီရက်ပိုင်းတိုက်ပွဲတွေကြောင့်ပလက်ဝမြို့နယ်ကထောင်းနဲ့ချီတဲ့ကျေးရွာသားတွေဟာအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ထက်ကိုထွက်ပြေးတင်ရှောင်ခဲ့ရပါတယ်နှစ်ဖက်ဖြစ်ပွားနေတဲ့တိုက်ပွဲရဲ့နောက်ဆုံးအခြေအနေကိုတော့ POA ထိုင်းအခြေစိုက်သတင်းထောက်နိုင်ကုန်အိမ်ကနေအခုလိုသတင်းပေးပို့ထားပါတယ်ရှင်
လူဝင်ပါလဆန်းကလည်းတိုက်ပွဲဖြစ်ပွားနေတဲ့မြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ဟာဒီကလေးမှာလည်းချင်းမြင့်နယ်ပလက်ဝါမြို့နယ်နဲ့အိန္ဒိယမြန်မာဘင်္ဂလားဒေ့နယ်စပ်တရိကန်ဒီတာမှာတိုက်ပွဲဖြစ်ပွားနေစေလို့ရခိုင်တပ်မတော်ပြန်ကြားရေးရာရှိခိုင်တုကကခုလိုပြောပါတယ
်ဒီပလက်ဝါမြို့နယ်ဆက်မှာတော့တိုက်ပွဲကပိုပြီးတော့ပြင်းထန်လာတယ်ဒီနေ့မှလည်းပဲတရိကန်ဒီတာကနော်ဒီနယ်စပ်တိုင်းနိုင်ငံတွေကတရိကန်နာဖက်ချမ်းမှာလည်းတော်တော်တိုက်ပွဲကပြင်းထန်နေတယ်မျိုးရုံများပါဖြစ်နေတယ်အခုဒီမဲဝါရွာရဲ့အောက်ဘက်ပေါ့ဒီကောင်ကလည်းတော်တော်လေးပြင်းထန်တာဖြစ်နေတယ်အခုဒီကလေးဆောင်တစ်ချောင်းလုံးကတော့တပွဲတုံလို့ပြောလို့ရတယ်။ဒီနေ့ကတော့ဒီမစစ်ဆောင်ရင်းနဲ့မှာဒီဟယ်လီကော်ပတာမစီးရဲနဲ့မကျင်းတိုင်းတိုင်းလာပြီးတော့ပြစ်သွားတယ
်။နိုဝင်ဘာလ25 26ရက်နေ့မှာဖြစ်ပွားခဲ့တဲ့အိန္ဒိယမြန်မာဘင်္ဂလားသရိကနယ်စပ်တိုက်ပွဲတွင်မှာဒေသခံချင်းပြည်သူဆောင်ကျော်ဟာအိန္ဒိယနိုင်ငံမီဆိုရမ်ပြည်နယ်ထဲကိုဆွေပြေးသိမ်းချောင်ခဲ့ရတယ်လို့ဂိုင်တုခါကဆိုပါတယ်။မီဆိုရန်တောင်ပိုင်းတောင်တလန်မြို့နယ်ဘက်ကိုထွက်ပြေးလာကြတဲ့ချင်းပြည်သူစစ်ဘေးရှောင်တွေကိုမီဆိုရန်ဆိုရအနေနဲ့ကူညီဆောက်ရှောက်ထားတယ်လို့ခုံနုတုံချင်းသတင်းဌာနအက်ဒီတာဆလိုင်းရောဘတ်ကပြောပါတယ
်ဒီ AA နဲ့မြန်မာဆိုရတပ်မတော်တိုက်ပွဲကြောင့်ချင်းပြည်နယ်မြန်မာဘက်ကဒီကခံနေမီဆိုရန်ဘက်ကိုဒါထွက်ပြေးလာတာခုစဉ်အယောက်အထောင်ထဲမှာ140ရှိပြီးဆိုပြီးတော့မီဆိုရန်ဒီချိဝင်ကြီးဖူအာလာဇီရီယာလာကမီသူပြောတယ်ဆိုပြီးတော့မီဆိုရန်ရဲ့သတင်းဌာနတွေမှာဟိုပေါ်ပြတယ်ပေါ့လေဘယ်လိုနဲ့နေဆက်တော့ကြမှာပေါ့မီဆိုရန်တောင်ပိုင်းဒီလုံတိုက်ခင်မှာသူတို့ဒီထွက်ပြေးလာကြတာပေါ့လေမီဆိုရန်အစိုးရအနေနဲ့သူတို့ကိုကိုယ်ဆောင်ရှောက်မှုတွေလုပ်နေတယ်လုံလုံဆုံဆုံနေထိုင်ဖို့ကိုယ်ပတ်ပုံမှုတွေကိုလုပ်နေတယ်
တိုက်ပွဲဖြစ်ပွားခဲ့တဲ့မြေဝကျေးရွာဘဂဝရွာစက်တင်ဝရွာအုံဒီဝရွာရွာသားဆောင်ကျော်ကလည်းအိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်ထဲကိုထွက်ပြေးသိမ်းရှောင်ခဲ့တာပါနိုဝင်ဘာလ၁ရက်နေ့ကလည်းဒီကနေ့ထိဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်ပလက်ဝမြို့နယ်ဒေသခံတွေကလည်းရှင်းလင်းဝကျေးရွာဘက်မှာထွက်ပြေးသိမ်းရှောင်လေရပါတယ်ဒီရှင်ဒီကတော့ဒုက္ခတဲ့စကံကိုကူရန်တွားရောက်ခဲ့သူဆလိုင်းကျော်မူကခုလိုပြောပါတယ
်ဒီဒုက္ခတဲ့ကအဲ့ဒီဆိတ်ရှင်းလောင်းဝကျေးရွာကဒီတနင်္ဂနွေနေ့64မိုင်လောက်ဝေးတယ်ဆိုတော့ဖြစ်တဲ့နေရာကဆိတ်ရှင်းလောင်းဝကျေးရွာနဲ့6မိုင်လောက်ဝေးတဲ့ကုန်ပြင်းရွာဆိုရှိတယ်အဲ့ဒီမှာတိုက်ပွဲဖြစ်တာပေါ့မြန်မာတပ်မတော်နဲ့အေးနဲ့ပေါ့နော်ဒုက္ခတဲ့ကအားလုံးမဟုတ်ဘူး140ရောက်လောက်ရှိတယ်ကြာဒီလိုဆိုရနေရောအလှူရှင်ကတော့ပြီးတော့ဆက်နေကြတော့ဖြစ်ကြတာပေါ့နော
်နိုဝင်ဘာလ3ရက်နေ့ဒီကနေ့ထိပိုက်ပွဲကျင်းနေရာလောက်ဖြစ်ပွားခဲ့တယ်လို့တိုက်ပွဲကြောင့်နှစ်ဖက်ထိခိုက်မှုတွေရှိနေခဲ့တယ်လို့ ยังไงตามรอยพยัญชนะยี่ยาสิขันตุกะกับคุลุสับโยวาเลยนวลมาลาที่เนี่ยก็เนี่ยน้องไอ้นวลมาลาเนี่ยเข้าที่บ่ที่เด็กวัยเจริญยี่ก็เดียร์ลักษณะอย่างนี้ถ้าคุณก็จะสมมติเนี่ยก็รอน้องที่ประมาณสักจะก็เนี่ยยานะชีวิตเราสิเดียร์เจ้าหน้าที่ก็จะรอเดียร์สมัยรอตัวยาสิเดียร์ที่เดียร์ยาได้เราสิเดียร์นวลมาลาสังเกตคุณที่ชิบวันนี้เดียร์ยังไงตามรอยเนี่ยมีมาตามรอยรู้ใจป่วยด้วยที่รักขันยาสาหรือกันเลยที่ใครตีสมมุ ลูกคุยชอบเขายังมูดีสิ่งเดียวแต่พอจะสิบปีตัวก็จะยี่ห้าเลยเนี่ยยิ่งกว่าพี่ผู้เข้าแข่งในเรื่องนี้ทำมาสิ่งนี้มาเลยและสิ่งมาชิมีเนี่ยเป็นวันมีเนี่ยด้วยยามาตั้มรู้กันสิ่งอันตัวเช่าชาลาบีทุกสิ่งที่ผมมีลงในนั้นยาวแต่พอสั่งเลี้ยงน้าอุ้มมาชิ่งนี้มาสิ่งนี้มาเลยนั่นแสดงว่าคุณเนี่ยมาล้านในอีเบลล่ากันในสัตว์ในลักษณะเลยยังไงตั้มรู้เนี่ยยามาตั้มรู้จ้าแต่พอรู้ฮะชิมีเนี่ยเป็นวันเนี่ยยังไงพี่เนี่ ပြည်သူ့ရဲ့ပြည်ထောင်စုညီညွတ်ရေးအဖွဲ့ဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FENCC ဖွဲ့ဝင်လည်းဖြစ်ပါတယ်။အခုရပိုင်းတွင်ရခိုင်နဲ့ချင်းပြည်နယ်ဆက်မှာဖြစ်ပွားနေတဲ့တိုက်ပွဲသတင်းတွေနဲ့ပတ်သက်လို့မြန်မာသံတမန်ဘက်ကသုံးသရအသေးစိတ်ထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။ ရိုဟင်ဂျာရေးကိစ္စနဲ့ပတ်သက်ပြီးရခိုင်ပြည်နယ်တွင်းကစစ်ဆင်ရေးတွေကိုရတနာထားဖို့ဆိုပြီးတော့လဲနိုင်ငံတကာအိန္ဒိချင်းသရုပ်နိုင်ငံကပါမြန်မာစိုးရကိုတိုက်တွန်းထားပါတယ်ခင်ဗျာ။နိုင်ကုန်အိမ်စုံစမ်းမြန်မြန်တင်ပြသွားတာပါ။အခုထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းယဉ်ညာနေခင်ရေဒီယိုအစီအစဉ်ပြည်ပြည်ချမာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီခွဲတိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။အရှာဆက် 7ဂျူရူကနေဖန်ယူကြည့်ရှုနိုင်ပါတယ်။ VOA ကနေအီဒီယံ3အင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေစဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလိုဗီဒီယိုအစီအစဉ်ဖြစ်နေတဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့တမိနစ်စာအင်္ဂလိပ်စာနဲ့မတ်ဂျေးမော်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ပါတယ်ရှင်။
ပေါ်ရဟမင်းကြီးဖရန်စစ်ဒီဂနီနီလေဘိုင်ကရန်ကုန်မြို့ကိုရောက်ရှိလာရမှာလူရုကကျူဇွန်နုဆက်ခဲ့ကြပါရယ်လေးရကြာခီးစဉ်ဖြင့်မြန်မာနိုင်ငံကိုရောက်လာတဲ့ပေါ်ရဟမင်းကြီးကိုလေးစိမ့်နဲ့ပေါ်ရဟမင်းကြီးတက်ကုန်မဲ့ရန်ကုန်ဂန်းချုပ်ဆရာတော်ကြီးလည်းဖြစ်ကာဒီနယ်ရဟမတ်လည်းဖြစ်တဲ့ချားစ်မွန်ဘိုးရဲ့တင်ယူလမ်းကနေရှိတော်ရလမ်းတစ်လျှောက်မှာတိုင်းနာဝတ်စု down a chile, Luluga Chuzuke Javare. Nyamani Yemeka to be lare, Rohingya Duka, the Rimachagin, through Niaku, baking in it, and I melu mulline a jump, tening in Niga, Coxes, Bazakiai, Blue Kali, Duka, the Skango, the Yakere, Bangladesh, Tamra, and do Hamika Pioare. These Kane Mani Tanduria, to the Bago Tiga, on Takame, Dude, Mohome Pien. The Nyamani Yemet, the board, Nija Yabu, a chin Yauma, Pipi me, a gong mule mare, a chin irrit, Pibi, to the Lamu. ชีวาเรลุตมระอับดุลฮามิกะပြောသွားပါတယ်ပါကစ္စတန်နိုင်ငံမှာအစ္စလာမ်ရဲ့အဖွဲ့တွေရဲ့သုံးဘက်ကြကံွယ်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ပြောင်းစုအစိုးရတရားရေးဝန်ကြီးယာရုကနေနှုတ်ထွက်သွားပါတယ်ဆန္ဒပြပွဲတွေကြောင့်မြို့တော်အစ္စလာမ်ဘန်နဲ့တခြားမျိုးတွေကိုဆက်တွေ့လက်မှတ်ကြီးတွေပိတ်ဆို့ကုန်ခဲ့ပါတယ်စနေနေ့ရုံးကတော့နေရာနှက်မှာအုပ်စုလိုက်ဆန္ဒပြကြတဲ့ Yanang and Bali Junga, a mean zone, Mirongani, Loshamu Rishin, Epiro, Migone, Piari let Tony Rajan, Bali Jungo, Laya, Lepet, Dure, Dre, Dawan Shi, Durega, the Mirong, and the three Pija go to center to Labare. Mirong Chori, Jang, Mipio, Mirongga, Piaci, Yi Rijang, Downzone, the Shot, Shansi, Jangile, Pinuare, Loshamu Rishilare, Mirong, Tawaiko, and the zone pit Dawan Shi, Durega, the Sekilometer, T, Tuchet, Tamatabi, Mirong Nama, Nidet, Lubang, the Tinauti, Belo Yashi, Dong, and Bule, Pinsin, the Javare.
တရင်အချင်းချက်ကိုကိုအောင်ကကြေညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်တိုင်းဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့
This program has come to you from the Voice of America, Washington.